မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဒေသအတော်များများမှာလုံခြုံမှုမရှိတဲ့အပြင်လက်နက်ကိုင်တိုက်ပွဲတွေဖြစ်နေတဲ့အတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအထောက်အကူပေးရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကတောက်ချာနေမှာပြောကြားလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကုလသမဂ္ဂရဲ့လုပ်ငန်းတွေအဟန့်အတားဖြစ်စေကြောင်းပြောပါတယ်။လမ်းတွေပိတ်နေတဲ့အပြင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတနည်းအားကတနည်းအားသွားလာမှုကန့်သက်ထားတာတွေကြောင့်ကုလသမဂ္ဂလုပ်ငန်းလှုပ်ဆောင်ဖို့ပိုပြီးခက်ခဲလာစေတယ်လို့လည်းကုလသမဂ္ဂရုံးကပြောပါတယ်။အခုလိုခက်ခဲတွေကြုံနေရချိန်မှာပဲပြည်ရင်းအိုးရင်ရှစ်ပြောင်းနေရသူ3သိန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမနစ်ကဒီဇင်ဘာကစပြီးနောက်ထပ်ဒုက္ခသည်5000ကျော်ထပ်တိုးလာတဲ့အတွက်အခြေအနေတွေပိုဆိုးလာနေတယ်လို့ပြောပါတယ်။ဒါအပြင်ဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းတိုင်းဒေသတွေမှာတိုင်းဒေသလက်နက်ကိုင်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေပိုတိုးလာနေတာကြောင့်ကရင်ပြည်နယ်ထဲမှာနောက်ထပ်အိုးရင်ရှစ်ပြောင်းသူ4000ကျော်ကချင်ပြည်နယ်မှာ15000လောက်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာ11000လောက်ရှိနေတယ်လို့လည်းပြောပါတယ်။2021ခုနှစ်အတွင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံတွင်းလုပ်ငန်းတွေအတွက်ထောက်ပံ့ငွေသန်း280ကျော်တောင်းခံထားပေမဲ့အခုချိန်ထိ35သန်းနီးပါးပဲရသေးတယ်လို့လည်းပြောပါတယ်။